ဒီဇင်ဘာလ24ရက်နေ့ကကယားပြည်နယ်မှာအရက်သားတွေပေါ်မှာတိုက်ခိုက်မှုသတင်းတွေကြောင့်ထိတ်လန့်တုန်လှုပ်မိတယ်လို့ကုလသမဂ္ဂစာနာမှုနဲ့အရေးပေါ်ကိစ္စရေးဆိုင်ရာလက်ထောက်အတွင်းမှုချုပ်မာတင်ဂရစ်ဖစ်ကဒီဇင်ဘာလ26ရက်ရက်စွဲနဲ့ကြေညာချက်တစ်စောင်ထုတ်ပြန်လိုက်ပါတယ်။ခိုင်လုံတဲ့သတင်းတွေအရအနည်းဆုံးကလေးငယ်တဦးအပါအဝင်လူပေါင်း35ယောက်ကိုသူတို့ရဲ့ကားတွေပေါ်ကနေဆင်ခိုင်ပြီးတပ်ဖြတ်မိရှို့ခဲ့တယ်လို့သိရကြောင်းနဲ့ဒီကျမ်းဖယ်လို့ရမှာ Save the Children ကဝန်တန်း2ဦးလည်းပျောက်ဆုံးနေစေဖြစ်တယ်လို့ဖော်ပြထားပါတယ်။ဒီလိုလွန်စွာဆူရတဲ့ဖြစ်ရတဲ့နိုင်ငံတဝန်းအရက်သားတွေပေါ်မှာတိုက်ခိုက်မှုအလုံးကိုရှုတ်ချကြောင်းနဲ့ဒါမျိုးတွေကိုနိုင်ငံတကာစာနာမှုဥပဒေအရတားမြစ်ထားတယ်လို့လည်းဆိုပါတယ်။အာဏာပိုင်တွေအနေနဲ့ကျူးလွန်သူတွေကိုမြန်မြန်ဆန်ဆန်ရုံးတင်စစ်ဆေးနိုင်အောင်ဒီဖြစ်ရပ်ကိုတည်တည်ချာချာပွင့်မှန်လင်းလင်းပြုံစံစစ်ဆေးမှုတက်ချက်ချင်းစတင်ဖို့လည်းတောင်းဆိုလိုက်ပါတယ်။ဒါအပြင်မြန်မာအစိုးရတပ်ဖွဲ့အများအပြားအပေါင်းလက်နက်ကင်အဖွဲ့အစည်းအလုံးအနေနဲ့အရက်သားတွေကိုဘေးအန္တရာယ်မချအောင်ဤမျိုးစုံနဲ့လုပ်ဖို့လည်းတောင်းဆိုပါတယ်။တန်းနဲ့ချီတဲ့မြန်မာပြည်သူတွေဟာစာနာမှုအထောက်ပံ့တွေအလွန်များလိုအပ်နေပြီးကုလသမဂ္ဂနဲ့စာနာမှုဆိုင်ရာလက်တွဲလှုပ်ဆောင်နေတဲ့အဖွဲ့အစည်းအားလုံးကလည်းမြန်မာပြည်အနှံ့ထောက်ပံ့ပေးနိုင်ဖို့လဲစိတ်ပိုင်းဖြတ်ထားစေရှိတယ်လို့ဖော်ပြထားပါတယ်။